ကချင်ပြည်နယ်ဗမော်ခရိုင်ဒေါ်ဖုံးရံမြို့နယ်အတွင်းမှာဒီကနေ့ဇွန်လ9ရက်နေ့မနေ့ကတပ်မတော်ရဲ့စီရင်တန်းကိုကချင်လက်နက်ကန် KIA ကကြားပြတ်တက်ခတ်ခဲ့သလိုအရင်ရက်တွေကလည်းအင်ဂျန်ရံမြို့နယ်ဘက်မှာအလားတူတက်ခိုက်တာတွေရှိခဲ့ပါတယ်။တိုက်ပွဲတွေဟာကချင်ပြည်နယ်နေရာဒေသအတော်များများမှာဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံတွေဟာတောင်ရစပားစိုက်ပျိုးဖို့အတွက်အခက်ကြုံနေရပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုညင်းညန်းကပြောပြပါမယ်ခင
်ဗျ။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကန်အဖွဲ့အစားမတ်လကစတင်ခဲ့တဲ့တိုက်ပွဲတွေဟာမြောက်ဘက်ပိုင်းဘူတာကိုတနိုင်ကစတင်ပြီးဗမော်ရွှေကူမိုးမောက်မန်စီနဲ့ဖားကန့်စတဲ့မြို့နယ်တွေအထိဖြစ်ပွားနေသလိုစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအထိပါပြန့်နှံ့လာနေတာပါဒီနေ့မနက်10နာရီလောက်ကတော့ဗမော်ခရိုင်မိုးမောက်ဘက်ကတက်လာတဲ့စစ်တပ်ရဲ့ရင်တန်းကိုဒေါ်ဖုံရံမြို့နယ်အတွင်းမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်ဒီနေ့ကဒီတပ်ကနဲ့ဒေါ်ဖုံရံဘက်ကိုရွေးခေါ်ပို့တာလေဟိုရင်ကဲတောင်မှာရင်းရည်ဒီဝင်ပိုက်လာလေကမဒီမနေ့ဒီလောက်ကနေ7နာရီကျော်7နာရီထူခါနီးတနင်္ဂနွေလောက်ပေါ့ပိုက်လာထင်းခဲတော့ဘာမှတော့ကြားရလေဘူးဆိုတာ
မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကစစ်အင်အားတွေတိုးချက်ချထားသလိုဒီလ3ရက်နေ့ကလည်းဦးထရံအနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်း KIA ကမြေကြီးနားဗမော်ကားလမ်းအနီးကစီရေးရအရေးကြီးတဲ့အလွန်ပုံစခန်းကိုတင်ပိုက်ခဲ့ပြီးတဲ့နောက်ဒီဒေသအတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါအလွန်ပုံစခန်းပြန်လည်တင်ယူနိုင်ရေးအတွက်စစ်အင်အားတိုးမြင့်လာနေတာကြောင့်မကြမီတိုက်ပွဲကြီးတွေဖြစ်လာမယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်အတွင်းစီရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြင်းစုံအထက်ပိုင်းအင်ဂျန်ရံဘက်မှာလည်းဒီအပိုင်းအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ
်အခုလည်းရစ်ပစ်နေတာကျဲတဲ့မှာလောင်းတယ်မသိဘူးလားကိုထောနားမိုင်အချက်ပေါ့ဒီကတည်းကဂျမ်းမန်နဲ့တက်ရခေါ်လို့လမ်းမှာဟိုပြေးရည်ဒီနဲ့တုံ့ပြန်ပါဗျာတော့ဖြစ်ကြတော့အခုသူငယ်ရချင်းပြီးကြအောင်ဟောမစံနေတဲ့ဒီလေတော်ရမှာပဲချင်းနေတာအေးကိုမြန်ရံကျေးရမှာဘာဆိုင်နေသူမှတချို့တွေကအင်ဂျန်ကြရလေအဲ့ဒါကျွန်တော်ချင်းမရောက်ဘူးလမ်းကပြည့်ကြတယ်ဆိုတော့ဒီခါနဲ့အဲ့ဒါကကြောက်ပြမပဲတော့တယ်မပဲပုံနေကြတာပေါ့အေးကိုထိုးနေကြနေတော့အဲ့ဒါတိကျတာဒီရအခြေပဲအခုလည်းမဖြစ်သေးဘူ
းမတ်လကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဂျန်ရံမျိုးနယ်ကဒေသခံ400လောက်ဟာမြကြီးနာမျိုးအနီးကပါလနာကျေးရွာကစစ်ဘေးဒုက္ခတဲ့စခန်းမှာတင်းရှောင်နေရတာပါအခုလိုမိုးရသည်မှာနေရပြန်တောင်ရစပားဆိုင်ဖို့ပြင်ဆင်နေချိန်တိုက်ပွဲတွေဖြစ်ပွားပြီးလမ်းပိတ်လိုက်တာကြောင့်ဒုက္ခတဲ့စခန်းကိုပြန်မလာနိုင်ဖြစ်နေကြတာပါလက်ရှိတိုက်ပွဲတွေကြောင့်တောင်ရစပားဆိုင်ဖို့အတွက်စိုးရိမ်နေရကြောင်းလည်းအခုလိုပြောပါရယ
်ဒီ6လပိုင်းလက်ဆန်ဒီကနေတော့စိုးရိမ်အချိန်ရောက်ပြီလေကျွန်တော်မကုန်ရှိတော့စိုးရိမ်ရတယ်အခုချိန်တော့စိုးရိမ်အချိန်ရောက်ရမလားဘယ်လိုလဲဒီတိုက်ပွဲဖြစ်တော့မလားဘယ်လိုလဲတော့မသိဘူ
းစီရေးတင်းမာမှုတွေရှိနေတဲ့မိုးမောက်မြို့နယ်ဘက်မှာလည်းတောင်ရဆိုင်ဖို့အခက်ကြုံနေရကြောင်းတိုက်ပွဲဖြစ်ပွားရာနေရာကဒေသခံတဦးကအခုလိုပြောပါရယ
်ကျွန်တော်တို့လည်းလေလုံရမလားလုံရဘူးလားဒီမှာစင်းရည်လည်းလုံရမလို့မလုံရမလို့လို့နဲ့ဒီမှာတရားနဲ့တရားညှိနေကြတာပေါ့လုံကြည်လာလည်းခေါင်းသွားရင်တော့တော့ညှိအတွက်စဖို့အတွက်နေဆရာဒီနေ့မလုံလိုက်ရင်တော့ဆရာရေးတော့ဒီတော့တာဒုက္ခရောက်ပြီနဲ့စဖို့လေးတော့လုံရမှဖြစ်တယ်ဒီလောနေရလေကျွန်တော်တို့လည်
းမိုးမောင်းမြုံနဲ့အတွင်းကဒေသခံတွေဟာစစ်ရှောင်စခန်းတွေကိုတင်းရှောင်နေရဆဲဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းသူတို့စိုက်ပျိုးထားတဲ့ရေဘဲကင်းအများစုကိုအချိန်မီမရိတ်သိမ်းနိုင်တာကြောင့်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့မိုးမောင်းမြို့နယ်အတွင်းမှာစစ်ဘေးရှောင်ပြည်တွင်းဒုက္ခသည် 9,000 ကျော်လောက်ရှိမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းဒီလ9ရက်နဲ့6ရက်ကစပြီးစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း MNDAA ကိုကန့်လက်နက်ကင်အဖွဲ့ကတည်င်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာ